ဗြိတိန်နိုင်ငံမှာအမျိုးသားတအုပ်နဲ့အမျိုးသမီးတအုပ်တို့ဟာမကြသေးခင်ကရုရှားနှစ်ဖက်တချို့ဟောင်းနဲ့တမီးဖြစ်သူတို့ကိုတိုက်ခိုက်ရမှာအသုံးပြုခဲ့တဲ့အာယွန်ကျော်ထိခိုက်စေတဲ့အဆင့်နဲ့အလားတူအဆိတ်ခတ်ခံရပြီးအချိန်နဲ့ဟာတိတ်ဆိုးတဲ့အဆင့်ကိုရောက်နေတယ်လို့ဗြိတိန်ထိပ်တန်းအရာရှိကြီးကပြောကြားလိုက်ပါတယ်။အသက်44နှစ်အရွယ်ဒွန်စထရဂတ်စ်နဲ့အသက်45နှစ်အရွယ်ချာလီရိုလီတို့နှစ်ဦးဟာတချို့ဟောင်းတားဖာနှစ်ဦးအဆိတ်ခတ်ခံခဲ့ရတဲ့ဆယ်စပရီနဲ့73ကီလိုမီတာအကွာမှာရှိတဲ့ Emsbury မှာတတိမိနေတာကိုစနေနေ့ကတွေ့ရှိခဲ့ရတာဖြစ်ပါတယ်။စမ်းတက်မှုအဖြေကိုသိရပါပြီ။သူတို့နှစ်ဦးဟာလည်း Novichok ဆိုတဲ့အာယွန်ကျော်ထိခိုက်စေတဲ့အဆိပ်မိတာဖြစ်ပါတယ်လို့ Britain အရာရှိတဦးဖြစ်တဲ့ Neil Basu ကသတင်းတောက်တွေကိုပြောကြားလိုက်တာပါ။ဒီစုံတွေဟာအာယွန်ကျော်အဆိပ်နဲ့ဘယ်လိုထိတွေ့လာလဲ၊သူတို့ကိုပြစ်မှတ်ထားပြီးတိုက်ခိုက်တာခံခဲ့ရတာလားဆိုတာကိုဆုံးဖြတ်ဖို့အတွက်အကြမ်းဖက်တိုက်ခိုက်ရေးအရာရှိတွေကဆက်လက်ပြီးကြိုးပမ်းနေကြပါတယ်။ဒီကိစ္စဆွေးနွေးဖို့အတွက်အစိုးရအရေးပေါ်ကော်မတီအစည်းအဝေးတက်ကိုကြက်တက်ပရင်းနေမှာကျင်းပဖို့အတွက်ဗြိတိန်ပြည်ထောင်စုဝန်ကြီးကနေခေါ်ယူထားပါတယ်။ဝန်ကြီးချုပ်ထရီဆာမေကဒီကိစ္စကိုထိတ်တန့်အရေးကြီးကိစ္စရဖြစ်နေ၊ကင်တွင်နေပြီးတော့ထိတ်တန့်အရာဝန်ကြီးတွေဟာအချိန်မပြတ်အချိန်ကြီးမပြတ်စောင့်ကြည့်နေပါတယ်လို့ပြောပါတယ်။